ကောဇာတကရ1382ခုနှစ်တပေါင်းလဇန်15ရက်ခရစ်နှစ်2010ပြည့်နှစ်ဖေဖော်ဝါရီလ29ရက်စနေနေ
့ကနေ့တပေါင်းလပြည့်နှစ်ရောက်သွားပြီအဲ့တော့အစိုးရစာမေးပွဲတွေအတွက်လည်းပဲလေ့ကျင့်ခန်းဖြည့်ဆို့မဲ့ရက်လေ့ကျင့်ခန်းဆိုတာတဲ့ဒီလိုလိုဝင်ခွင့်ဖြည့်ဆို့တဲ့ရက်ကိုအလုံးသတ်မှတ်ထားတယ်သတ်မှတ်ပြီးတော့စာချဘုန်းကြီးနိုင်သာဘုန်းကြီးတွေနဲ့ညှိနှိုင်းပြီးတော့အလုံးအများတူတဲ့ဆန္ဒအရဒီချက်ကလေးတွေကိုရွေးပြီးတော့ကျင်းပပေးတာဖြစ်တယ်အဲ့တော့တက်နိုင်တဲ့များစူးစမ်းပြီးတော့ဖြေကြပေါ့နောက်ပြီးတော့ဒီလိုတို့အကြောင်းကစာမေးပွဲနဲ့ဆက်လို့ရှိရင်သူ့အတူတဘာဝတရားရအောင်မြင်လာတာကိုပေးရနေပြီးတော့နောက်ဆုံးအထက်ကနေထိတမျိုးလေးတွေလောက်တာရှိတော့ကံကောင်းအောင်ကိုယ့်အကူဗုဒ္ဓနာတတိဘာဝနာလေးတွေနမောတေဗုဒ္ဓဝိရထုဆိုတဲ့ဖရာရှိခိုးဗုဒ္ဓနာတတိဂါထာလေးတွေအာယုံပြုပြီးတော့ဒီအခက်ခဲတွေကနေတရားသဖြင့်ကြော်လွှားနိုင်မရစေဒီစိတ်ကလေးတွေနဲ့ကြိုးစားပြီးတော့လုပ်ပေးအိတ်တာမေစရိယဆိုတာကတော့လူရယ်ဘုန်းကြီးရယ်လို့တော့ခွဲခြားချက်မရှိပါဘူးစိတ်ထားမတက်လို့ရှိရင်တန်ခါလည်းပဲအိတ်တာမေစရိယဖြစ်တယ်ကိုချမ်းသာခြင်းတလူကိုချမ်းသာတယ်လို့သူများချမ်းသာသွားမှာစိုးတယ်။ကိုကုံရှိတယ်လို့သူများကုံရှိသွားမှာစိုးရင်နဲ့ကိုတဲ့သာသွားမှာစိုးရင်နဲ့ဒါတွေဟာအဖြစ်များတဲ့သဘော။ဒါကြောင့်မို့လဲမြတ်စွာဘုရားကဒီအိတ်တာမေစရိယတရားနှစ်ပါးကိုပယ်နိုင်ရင်ပိဿုပံမှာချမ်းသာမယ်ဆိုတာဟောထားတာရှိတယ်။အဲ့တော့တပည့်တို့ဘက်ကလည်းတရားသဖြင့်လှုပ်တင်လှုပ်ထိုက်တာတပည့်တို့ကိုယ်တိုင်လှုပ်ပေးမယ်။ရှင်ဘုရားတို့ဘက်ကလည်းပဲကံတရားကိုမြင့်တဲ့အနေနဲ့ဒီနမောတေဗုဒ္ဓဝိရထုစတဲ့ဒီဘုရားဗုဒ္ဓနုတ္တိဘာဝနာဂါထာလေးတွေပွားပြီးတော့ဒီလိုမကောင်းကြံတဲ့ဒုက္ခတွေရနေပြီးတော့လွတ်ပြီးတော့သာသနာအတွက်လောကအတွက်အကျိုးဆောင်နိုင်မရစေဘူးဒီဂါထာလေးရွတ်ပြီးအရှင်ဖျားတို့လည်းပဲကံကောင်းလာမယ်ကြောင်းတိုက်လည်းကံကောင်းသွားနိုင်တယ်ပေါ့အဲ့ဒါလေးတွေကိုကြိုတင်ပြီးတော့တပည့်တော်တွေနဲ့တတိပေးပါတယ်ခဏိမေတ္တာတရားနဲ့ဆက်ပြီးတော့နည်းနည်းလေးပြောချင်တာလေးရှိလာတယ်ဘာဖြစ်လို့လဲဆိုတော့မေတ္တာတရားဆိုတာကိုယ်တိုင်ခံစားကြည့်မှတခါတည်းရင်မှနားလည်သဘောပေါက်တာရှိတယ်နေ့လေတုန်းကဟိုရန်ဖြစ်သွားတဲ့တာမဏေကျော်ဦးစင်တပါသူ့ကိုဟိုတုန်းကတောင်းပေးဘူးတာပေါ့ရဟန်းနေဥပုပ်ပြူသွားတဲ့အခါမှာကြောင်းတိုက်ထဲမှာလိုက်ကြည့်ပါအမြင်မတော်ရင်ပြောပါကိုရင်ကြီးဖြစ်ပြီလေတောင်းကိုအနှင်းထားတယ်ပေါ့အဲ့တော့သူလည်းပဲကြေပုံအောင်လုပ်ခဲ့တယ်ခုသူကရဟန်းဖြစ်သွားတဲ့အခါမှာငါရဟန်းဖြစ်ပြီပဲဆိုပြီးတော့အမှတ်တမှတ်မနေဘူးတပီတော့တတိထားမိတာလေးနေလေလာလျှောက်တယ်တပည့်တော်ယဟန်ဖြစ်သွားတော့ဥပုပ်ပြုလိုက်ရမယ်အဲ့တော့သူ့နေရာကိုဘုသူစားထိုးပြီးတော့အခြားတန်ဃာတွေကိုလိုက်ပြီးတော့ကြည့်ဖို့ပြောပေးရမလဲဒါလေးလာပြီးတော့တတိပေးတာအဲ့တော့ဒါလေးတွေကအမှတ်တမဲ့ကြည့်ရင်တော့ဘာမှထူးခြားတဲ့ကိစ္စတော့မဟုတ်ဘူးဟာငါယဟန်ဖြစ်သွားပြီပဲငါတောင်းဝန်မဟုတ်တော့ဘူးဒါမျိုးနေလိုက်လို့ရှိရင်လေဒီကိစ္စလေးတွေဟာပြီးတော့ပြီးတော့မှတပည့်တော်လည်းသူ့ကိုအပြစ်ယူရတာဘာမှယူလို့လည်းရမှာမဟုတ်ပါဘူးနောက်ဆုံးမှအလိုက်မတိတဲ့ပုံကိုပဲလို့ဒါမျိုးကောက်ချက်ချရုံပဲရှိတယ်ဗဇက်ကထုတ်ပြီးတော့အပြစ်ပြောလို့မရဘူးပေါ့ဒါပေမဲ့သူ့မှာတာဝန်ရှိသူမှာတာဝန်သိသူမှာတာဝန်ရှိတယ်ဆိုတဲ့မင်းကွန်ဆရာတော်ရဲ့စကားအတိုင်းသူ့အနေနဲ့ဒါမျိုးမနေဘူးအဲ့တော့သူ့တာဝန်နေရာကိုဘသူ့ကိုတာဝန်ပေးမလဲဆိုပြီးတော့တပည့်တော်ကိုလာပြီးတော့တတိပေးတယ်တတိပေးတော့တပည့်တော်အနေနဲ့လည်းပဲတပါးတော့ပြောပြီးသားပေါ့တို့တော့ဒါလေးကိုတွေးပြလိုက်တဲ့အခါ"ဩတခါတည်းရံမှာတာမင်ညာသဘောတရားလေးတစ်ခုဖြစ်ပေမဲ့တဦးတယောက်အတွက်ကြတော့တိတ်ပြီးတော့စိတ်ချမ်းသာမှုပေးတာပဲ"ဒါလေးကောက်ချက်သွားပြီးတော့ရတယ်ဒါလေးတွေရှင်ဖျားတို့လည်းပဲတတိထားပါဒီเจ้าမှာတချို့အများစုတွေးရတယ်အများစုသမတ်တာတော့ကြောင်းတိုက်ရဲ့စီကံလိုက်နာမယ်စာကြိုးစားမယ်ဒါဆိုရင်တိတ်တော်တာပဲလို့အများစုကတော့ပြောတယ်တပည့်တော်တော့ဒါမျိုးမယူဆအောင်ဘာဖြစ်လို့လဲဆိုတော့ကိုယ့်အတွက်တောင်းယူမှုကိုမယူနိုင်တော့ဘူးကိုတောင်းပြီးဆုံးပြီဆိုရင်အခြားတောင်းယူမဲ့ပုဂ္ဂိုလ်ကိုရှာပေးတာဒါလေးတွေကတိတ်ပြီးတော့တိမ်မွေးတဲ့မေတ္တာတရားတက်ရောက်တယ်လက်တွေ့အချင်းတပိတော့လေဒီလိုလျှောက်တဲ့အခါမှာတိတ်ပြီးတော့စိတ်ချမ်းသာမှုရတာပေါ့ဒီလိုဒီဟာနဲ့ပတ်သက်လို့ရှင်ဖျားတို့ပြန်ပြီးတော့စာပေလေးလာကြည့်လိုက်စာပေလေးလာလိုက်တဲ့အခါမှာဖျားဖြင့်ပရိနိဗ္ဗာန်ဆက်ပြီးနှစ်တရာလောက်မှာဒုတိယတန်ဃာယနာဘွဲကြီးကျင်းပတယ်ဒုတိယတန်ဃာယနာတင်ပြီးတဲ့အခါမှာရဟန္တာရှင်မြတ်ကြီးတွေကငါတို့တောင်းဝန်ကြေးပြီဒါမျိုးမလုပ်ပါဘူးအရှင်ဘုရားတို့ပြန်ပြီးတော့စာပေလေ့လာကြည့်ပါငါတို့တောင်းဝန်ကြေးပြီဆိုပြီး ယဟန္တာရှင်မြတ်ကြီးတွေအေးအေးဆေးဆေးတရားလေးနဲ့နေပြီးတော့တမာပတ်ဝင်စားပြီးတော့ဒါမျိုးမနေပါဘူး။ဘယ်အချိန်မှမြတ်စွာဘုရားရဲ့သာသနာတော်ကြီးအန္တရာယ်တွေများပေါ်မလဲ။အနာဂတ်အတွက်ဒါသူတို့အကျိုးမဟုတ်ဘူးနော်။အနာဂတ်သာသနာရှေ့ဖို့ဆိုတာနောက်လူတွေအတွက်သူတို့ကဒီဆရာတော်ရှင်မြတ်တွေယဟန္တာဖြစ်ပြီးနေပြီ။ကိုယ့်အတွက်ဘာမှထည့်တွက်စရာကိုမလိုဘူး။ပရိနိဗ္ဗာန်ဆံလို့ရှိရင်နိဗ္ဗာန်ခံစားရမယ်နိဗ္ဗာန်ရောက်တယ်နိဗ္ဗာန်မျက်မှောက်ပြုတ်တယ်လို့ဒါအပြည့်ပြောကြပါစို့အဲ့တော့နောင်နာကသာသနာရှည်တာမရှည်တာဒီဆရာတော်ယန္တာရှင်မြတ်တွေမှာတောင်းလုံးဝမရှိပါဘူးဒါပေမဲ့လို့နောင်နာကမှာသာသနာမှာဘေးရန်ဘယ်ချိန်ပေါ်မလဲဩဒီချိန်ဒီမှာပေါ်မယ်အဲ့ဒီချိန်မှာငါတို့ရှိသေးသလားဩမရှိတော့ဘူးငါတို့ပရိနိဗ္ဗာန်ဆံမယ်အဲ့တော့သာသနာတော်ကြီးအတွက်ဘသူတွေများဒီသာသနာတော်ကြီးကိုညင်နွမ်းနေတာဟုဖြူစင်သွားအောင်သာသနာတော်ကြီးပျက်စီးသွားမယ်ရေကိုအရှိတီတက်အောင်တန်ရှင်းအောင်ဘသူတွေများလုံနိုင်မလဲဆိုပြီးတော့ယန္တာရှင်မြတ်ကြီးတွေကြီးညိုစရာကောင်းလိုက်တာကြောင်းကြမယ်မနေဘူးနောက်ဆုံးမှာလူပြီးရှားတဲ့နဲ့ပြီးရှားတဲ့သာသနာတန်ရှင်းအောင်တီတက်အောင်လုံမဲ့ပုဂ္ဂိုလ်တဦးမှမတွေ့ဘူးနောက်ဆုံးမှာဗြဟ္မပြည်အထိတိတ်တဗြဟ္မတီသွားပြီးတော့တွေ့တဲ့အခါမှာဗြဟ္မဘုံကိုသွားတာပဲသွားပြီးတော့တိတ်တဗြဟ္မပုထုဇဉ်ပုထုဇဉ်နေမယ်လို့ယန္တာရှင်မြတ်ကြီးတွေကသာသနာရှင်ကြီးဆိုတော့အောက်ကြခံပြီးတော့တိုက်တွန်းရတာပဲငါရှင်တကသာသနာပြုမဲ့ကံပါပါတယ်လူပြည့်စင်းပြီးတော့ပဋိသင်္ဍေနေပါပဋိသင်္ဍေနေပြီးတော့ဘုရားရှင်ရဲ့သာသနာတော်ကြီးကိုတကယ်မိစ္ဆာဒိဋ္ဌိတွေကဝင်ရောက်ပြီးတော့ဖြည့်ဆည်းတဲ့အခါမှာသာသနာတန်ရှင်းတည်တံ့ပြန်ပွားအောင်ဆောင်ရွက်ပါဒါမျိုးတော့တောင်းပန်တယ်ဟိုကလည်းသူတော်ကောင်းစိတ်ရှိတော့လက်ခံပြီးတော့လူပြည့်မှာပဋိသင်္ဍေနေပြီးတော့ဒီလိုတတိယတန်ခိုင်းနာမှာရှင်မောကလိဗုဒ္ဓတိတ်တမထေဆိုတာအဲ့ဒီယန္တာရှင်မြတ်တေကတောင်းမှလို့ဗြဟ္မပြည်ကနေပြီးတော့ဗြဟ္မစည်းစိမ်ကြီးကိုစွန့်ပြီးတော့လူပြည်မှာပဋိသင်္ဍေနေတယ်။ဆင်းဆင်းရဲရဲနဲ့နေပြီးတော့နောက်ဆုံးမှာယန္တာဖြစ်ပြီးတော့သာသနာတန်ရှင်းတည်တံ့ပြန်ပွားရေးမှာတမန်ကျောင်းအနေနဲ့အိမတန်အရေးကြီးတဲ့ကန္တာကနေပြီးတော့ထမ်းရွက်သွားတယ်တဲ့။ဒါရှင်ပြားတို့တပည့်တော်တို့ပြန်ပြီးတော့တမန်ကိုလေ့လာ။တမန်ဆိုတာတင်ယုံနဲ့ဘာမှအိဗယ်ထူးခြားချက်ရှိမှာမဟုတ်ဘူး။ပြန်ပြီးတဲ့အခါမှာပြန်ပြီးတော့ငါဘလို့လိုက်နာကျင့်သုံးရမလဲဒီအဆင့်ရောက်မှာရှင်ပြားတို့ဒီစာပေတင်ရာကျိုးဟာနှက်ပါလိမ့်မယ်အဲ့တော့စောစောကကိုဦးဇင်းလေးလာလျှောက်တာတပြို့ဒါရီအထိလျှောက်ပြီးတော့အတွေ့ရရောက်သွားတာစိတ်ထဲကကြေနှလုံးလို့ပါအဲ့ဒီအကြောင်းတိုက်တန်ကားတော်တွေများဒါမျိုးစိတ်ကလေးတွေရှိနေဘလောက်ကောင်းမလဲဒါမျိုးလေးတွေပေါ့တွေးမိတာပဲဒါကြောင့်မို့ဒီတင်ကျောင်းမှာနေတဲ့တန်ကားကိုလည်းတပြို့တော့အမြဲပြောရတယ်ကိုခီးသွားမယ်ဆိုရင်ကျောင်းပေါ်မှာဘသူကိုကျင်းခိုင်းတယ်ဒါလေးတွေကိုလျှောက်ပါဒါမျိုးပြောရတယ်နောက်ခုကွန်ပျူတာကန်းတွေပါတယ်လေတပည့်တော်ပြောပေးရတာပဲဘာလို့ပြောရလဲဆိုတော့ကွန်ပျူတာပြက်တယ်မိတူပြက်တယ်လာပြီးတော့ခေါင်းကြီးဒါဒီလိုပြက်နေတယ်တပည့်တော်ဘလို့ပြင်ញင်ပါတယ်ဒါမျိုးပြောလိုက်လို့ရှိရင်မေတ္တာတဘောလေးတွေတက်ရောက်သွားတာပဲဒါရှင်ပြားတွေကိုပြစ်တင်တာမဟုတ်ပါဘူးဒီဉာဏ်နာရှင်မြတ်ကြီးတွေသူတော်ကောင်းကြီးတွေဘလို့လှုပ်သွားတယ်လဲမေတ္တာရှက်နွယ်မှုဘလို့လှုပ်တယ်လဲတဦးနဲ့တဦးအတိမှတ်ပြုတယ်ဒါမျိုးလေးတွေဆိုလို့ရှိရင်မေတ္တာတဘောလေးတွေကပြန့်နှံ့ပြီးတော့သွားတာပဲ။ဒါကြောင့်ဒီလိုတို့ဥတုတ္တနာကိုလည်းပြောရတယ်။မိတ္တူပြတ်တယ်၊ဘာကြောင့်ပြတ်တယ်၊ဘယ်လိုပြင်မှမလဲ။တန်ကြီးရတယ်မှာဝိထုနဝကံမှာဘယ်လောက်ရှိပါလဲ။နောက်ပြီးတော့ကွန်ပျူတာအတွက်ဘယ်လိုလုပ်ပါမလဲ။ဒါလေးတွေကိုပြောပါ။ပြောတဲ့အခါမှာအကျိုးဟာမေတ္တာတရားဆက်သွယ်မှုလည်းရသွားတယ်။ဩသူတို့အကြီးကိုလေးစားတဲ့အနေနဲ့ပြောကြတာပဲ။နောက်တစ်ချက်ကဘာအကျိုးထွက်လာမလဲဆိုတော့တန်ကြီးကနဝကံမှာဆိုတာအလုံးနဲ့ဆိုင်တော့တောင်းဝန်ရှိတာကဘုန်းကြီးမှအရှိဆုံးဘုန်းကြီးကိုလာလျှောက်တော့ဘုန်းကြီးကတခါတည်းရံမှာပံပြောတင်တာဒီပံပြောလိုက်တော့အပြစ်ကလည်းကင်းဝေးသွားတာအာဘက်တွေပါနေဘာမှတန်တရားဖြစ်เสียမလို့တော့ဒီအကျိုးလည်းပဲရသွားမှာပဲဒါကြောင့်မို့စာကြဘုန်းကြီးဖြစ်လာပြီဆိုလို့ရှိရင်တပည့်တော်ဖြစ်စေချင်တာကအရင်လဲပြောခဲ့ပြပါတယ်ခရီးတစ်ခုသွားမယ်ဆိုလို့ရှိရင်လည်းပဲတပည့်တော်ဘယ်ရက်သွားခြင်းနဲ့ဖြစ်နိုင်မလားဖေရတပည့်တော်ကတော့ခွင့်ပြုရမှာပါပဲဒီလိုမှမဟုတ်ဘဲနဲ့တပည့်တော်ခရီးသွားမယ်ဖေရဒီနေ့သွားမယ်ဖေရဒါမျိုးလည်းဖြစ်တာပါပဲတပည့်တော်အနေနဲ့ပြစ်တင်စရာမလိုပါဘူးသို့တော်မေတ္တာရှက်နွယ်မှုကတော့အင်မတန်ကွာဟတယ်ဒါလေးတွေရှင်ပြတို့ဒါကွန်ပျူတာကိစ္စအနေနဲ့ဆက်ပြီးတော့အားလုံးမတားတပည့်တော်လိုက်နာကျင့်သုံးစီခြင်းလို့ပြောတာပါဒီလိုသေးသေးမွားမွားလေးတွေကနေစားပြီးတော့အလေးထားဆောင်ရွက်လို့ရှိရင်တပည့်တော်ကြောင်းတိုင်ဟာတဦးနဲ့တဦးရေနဲ့နှုတ်ရေရောထားတဲ့အခါဘယ်ဟာရေပဲဘယ်ဟာနှုတ်ရေပဲခွဲခြားလို့မရတယ်လို့ပဲဒီလိုအတိမတ်ပြုတ်ပြီးတော့မေတ္တာလေးတွေရှက်နွယ်နေလို့ချင်းတန်ခါ200မကလို့300ဖြစ်နေနေတပည့်တို့ကြောင့်ဟာငြိမ်ချမ်းမှုအပြည့်အဝရှိတဲ့အကြောင်းဖြစ်ပါလိမ့်မယ်ဝင်လာတဲ့ဒကာဒကာမတွေလည်းပဲငြိမ်ချမ်းမှုတဲ့သဘောတွေကူးဆက်ပြီးတော့ခံစားရလိမ့်မယ်လူတွေလည်းပဲဒီတိုင်းပဲမိသားစုတစုရှိတယ်ဆိုလို့ချင်းတခုခုလုံးမယ်ဆိုလို့ချင်းအတိမတ်ပြုတ်တဲ့အနေနဲ့ဘာလုံးမယ်ဘလို့လုံးချင်းလဲအလုံးသဘောတူလို့လုံးလို့ချင်းဒီမိသားစုဟာလည်းပဲတပည့်တို့ငြိမ်ချမ်းမှုဖြစ်သွားတာပဲဒီလိုမှမဟုတ်ဘူးဆိုလို့ချင်းတော့ ဒါတွေကငါကြတော့တိမှတ်မပြူသူကြတော့ဘယ်လိုစသည်ဖြင့်တိမှတ်မပြူတာတွေများလိုက်အဲ့ကွဲတယ်နေရဖြစ်လာတတ်တာပဲအဲ့တော့စောစောကဦးဇင်းလေးလျှောက်တာလေးနဲ့စက်ပြီးတော့တပည့်တော်နေနဲ့တွေးတွေအများကြီးရောက်သွားတာဩစကလုံးဆိုတာတိတ်လိုအပ်တာပဲစောစောကပြောတယ်လို့ပေါ့ကျမ်းမာရေမကောင်းဘူးစာကြဖုန်းကြီးတွေကျမ်းမာရေမကောင်းရင်တချို့ကတွေးကောင်းတွေးမယ်ဟိုတုန်းကလည်းဘုန်းကြီးကပြောခဲ့ဘူးတဲ့ဘာလ အကျိုးအကြောင်းလျှောက်ပါတပည့်တော်ကျမ်းမာရေးမကောင်းဘယ်လိုလုပ်သင့်ပါတလဲအကျဉ်းဉဏ်တောင်းဖို့တပည့်တော်တို့ကလည်းပဲအကြီးဖြစ်လာရင်အကြီးအနေနဲ့တပည့်တော်တို့အသိမှတ်ပြုရတာပဲအဲ့တော့ဘယ်လိုဘယ်လိုနေကြည့်ပါမကျမ်းမာဦးဆိုရင်ဘယ်နေရာနေခြင်းလဲပြောပါတနေ့နေကကူညီပေးမယ်ဒါမေတ္တာသဘောတရားလေးတွေပါဒါနဲ့ဆက်ပြီးတော့တလောကကိုယ်ရင်တပါးပေါ့နော်ဒီဒုတိယဉဏ်အောင်သွားပြီးတော့ထွက် ပြဿနာမဖြစ်ဘူးเนาะမဖြစ်ပါဘူးပြအိမ်မဖြစ်ရင်ပြောင်းပေါ်ဒါမျိုးခွင့်ပေးလိုက်တယ်တခါနောက်တခါကျတော့ဒီကြောင့်ပြန်နေခြင်းလို့ဖေဟာအဲ့ကျတော့တပည့်တော်စဉ်းစားရတော့တာပဲထွက်တော့ကတပည့်တော်မှာဘယ်လိုခက်ခဲတွေရှိပါလဲဖေဟာဒါကြောင့်တပည့်တော်ဒီမှာနေလို့မဖြစ်ဘူးအဲ့ဒါဆိုရင်တပည့်တော်တို့ကဝိုင်းဝန်းပြီးတော့လုပ်ပေးမယ်မနေနိုင်ဘူးဆိုရင်တကယ်ဦးပြဿနာဖြစ်တယ်ဆ ရှိတယ်တပည့်တော်လည်းပဲမေတ္တာရှိတယ်ဆိုပေမဲ့လို့ကြောင်းတိုက်အတွက်သာသနာအတွက်အများအတွက်ကျစဉ်းစားရတယ်ဒါမျိုးပုံကိုယ်တွေများလာရင်ဖြစ်နိုင်မှာမလားမေတ္တာတရားရှင်းနွယ်မှုမရှိတဲ့ပုံကိုယ်တွေကြောင်းတိုက်မှာများလာရင်ဖြစ်နိုင်မလားဒါလေးတွေပေါ့သိပြီးတော့အရေးကြီးတဲ့ချက်လေးတွေတွေးမိလာတာဒါလေးတွေကိုရှင်ဖျားတို့အနေနဲ့အထူးသဖြင့်စာချအကူစာချဘဝရောက်လာပြီဆိုလို့ချင်းနှွေးထွေးတဲ့မေတ္တာလေးတွေနဲ့ဆက်ဆံတက်ဖို့ခီးသွားစရာရှိတယ်ဆိုရင်တောင်မှအာနာတဲ့သဘောနဲ့တပည့်တော်ဘယ်နေ့သွားခြင်းနဲ့ဖျားအကြောင်းမြန်ဘာကိစ္စရှိသေးတယ်လဲဒါမျိုးလေးတွေနဲ့ပြောရင်ခွင့်တော်ခွင့်ပြုမှာပဲနော်တပည့်တော်ဘယ်သွားခြင်းနဲ့ဖျားဆိုလဲဘုန်းကြီးကခွင့်ပြုရမှာပဲဘာဖြစ်လို့လဲဆိုတော့သွားမယ့်အရေးကိစ္စရှိနေခွင့်ပြုရမှာသို့တော့မေတ္တာသဘောလေးကဘယ်နေ့ဘယ်ရက်သွားခြင်းနဲ့တပည့်တော်ဘယ်လိုစီစဉ်ထားပါတယ်ဒါမျိုးလေးတွေနဲ့အကျိုးအကြောင်းလျှောက်တဲ့အခါမှာစိတ်ထဲမှာနူးညံ့မှုတိမ်မွေးမှုလေးတွေကပဲပြီးတော့ဒီလိုခံစားလို့ရလာတယ်။ဒါဆိုလို့ရှိရင်ဒီပုဂ္ဂိုလ်ပေါ်မှာမေတ္တာတရားအစစ်လေးတွေလည်းဖြန့်ဖြူးရာရောက်သွားတာပဲ။ရေရှည်လည်းလက်တွဲလို့ကောင်းသွားတာပဲ။ဒါလေးတွေဟာရှင်ပြားတို့အတွက်ဟာဒါတွေကကြီးကျယ်မဟုတ်ပါဘူး။ဒါမျိုးမပြောနဲ့အကြီးကျယ်ဆိုတာခင်ဗျားတို့အသေးဖွားလေးကနေစရတာပါ။နေရာတစ်ခုပန်းတန်ရောက်ဖို့ဆိုတာခြေတလန်းကနေစရတာဒါလေးတွေကတိတ်အရေးကြီးတယ်။ဒါကြောင့်ဇဂလုံးအနေနဲ့မြတ်စွာဘုရားကလည်းပဲဒီမြတ်စွာဘုရားလက်ထက်ကဆက်ဖက်ပြီးယဟန်နေဟာအကုန်လုံးတကယ်သီလတမာတိပညာရှိတဲ့ယဟန်တော်တွေနဲ့စကားပြောညင်ညာခုံညညင်ညာခုံညတော့ဘာလဲဆိုတော့နွားကြီးအရှေကြီးအသားမဲကြီးစသည်ဖြင့်ဒါမျိုးတွေဇက်တွေထိခိုက်ပြီးတော့ဆဲချင်းဒီအကောတဝတု10မျိုးနဲ့ဆဲရေးကြတာပဲတခါတည်းဆဲရေးတဲ့နေရာမှာအရက်ရှည်နေတဲ့လူကိုသွားပြီးတော့စတဲ့နောက်တဲ့သဘောခြေစနိုးမဟုတ်ဘဲနဲ့အရှည်ကြီးဆိုပြီးတော့လူကြားသူကြားတဲ့ကိုရင်ဒါလည်းဆဲခြင်းတစ်မျိုးပဲအသားမဲတဲ့လူကိုသွားပြီးမင်းအသားလည်းမဲလိုက်တာဆိုရင်ဒါပြီးတော့လူအကောတဝတ္ထုဆဲပါးထဲမှာပါတယ်နော်ဒါလေးရှင်ဖျားတို့တတိထားအဲကိုကနေပြီးတော့မေတ္တာသဘောနဲ့စတဲ့နောက်တဲ့သဘောပြောတာဟုတ်တော့ဘုန်းကြီးမဆိုးလို့အဲ့တော့ဒါမျိုးတွေပြောတဲ့အခါမှာမြတ်စွာဘုရားကဆက်ပကြီးယဟန်နေကိုကဲ့ရဲ့တယ်ပေါ့ကဲ့ရဲ့ပြီးတော့သိခါဖို့ပင့်ညက်တယ်ဒါမျိုးကျန်ကျန်တန်တန်ပြောရင်ဩမတဝါဒီပါစိတ်တည်ရန်ဆိုပြီးပါစိတ်အားပဲတင့်စီဆိုပင့်ညက်ခဲ့တယ်နောက်ပြီးတော့မြတ်စွာဘုရားကအကြောင်းအကျိုးလေးနဲ့ပြောပြတယ်ရှေးတုန်းကဂန္ဓာရာတိုင်းတက္ကသိုလ်ပြည်ခုခေတ်တော့ပါကစ္စတန်ပြည်နယ်မှာကြာမှာပေါ့အဲ့တော့ဂန္ဓာရာတိုင်းတက္ကသိုလ်ပြည်မှာပုံနာတစ်ယောက်ရှိတယ်တိတ်မချမ်းသာဘူး तू ကနွားပေးမွဲလှူတဲ့ပုဂ္ဂိုလ်စီကနွားလေးတစ်ကောင်ရတော့ตาရင်းလို့ချစ်ပြီးတော့နွားလေးကိုကျွေးမွေးထားတာရှိခဲ့တယ်ဒါမြတ်စွာဘုရားကဒီယဟန်နေကိုစကားကိုနူးနူးညံ့ညံ့ပြောတတ်ဖို့ပြန်ပြီးတော့ဟောကြားတဲ့ဇလံလေးအဲ့တော့တားရင်းလို့စောင့်ရှောက်တော့နွားလေးရလည်းပဲတိတ်လိမ်မာတာကျေးဇူးတိတ်တတ်တာပဲဘာလဲဆိုတော့ဩငါ့ပုံမှာဆင်းဆင်းရဲရဲနဲ့စောင့်ရှောက်လာတာငါဘယ်လိုများကျေးဇူးဆက်နိုင်မလဲဆိုပြီးတော့ဒီစိတ်ကလေးပေါ်လာဒါနွားဆိုတာဘုန်းကြီးတို့ပြောလို့ရှိရင်တော့အဟိတရိစ္ဆန်ပဲနော်အဟိတရိစ္ဆန်ပြီးမဲ့ပုံနာကြီးရဲ့ဆင်းဆင်းရဲရဲနဲ့ရှာဖွေပြီးတော့တားရင်းသဘောနဲ့ကျွေးမွေးလာတဲ့အခါမှာငါဘယ်လိုကျေးဇူးဆက်နိုင်မလဲဆိုတာဖရာလုံးစားတဲ့သူတော်ကောင်းတွေမှာဒီစိတ်သက်လေးပေါ်တာဒါရှင်ဘုရားတို့အနေနဲ့တတိထားတဲ့အချက်ကလေးတွေပေါ့ဒါကြောင့်ဘုန်းကြီးကတခါတည်းရန်တော့ပြောရတယ်ကိုယ်ရွာကယူလာလို့ရှိရင်ဆွမ်းချောင်းကိုပို့ပါဆွမ်းချောင်းပို့တော့ဘာဖြစ်လဲစာချဘုန်းကြီးတွေအတွက်အထူးသဖြင့်လှူတယ်စာချဘုန်းကြီးတွေဆိုတော့ကိုယ့်ဘုံမှာတလုံးတပါးတာဖြစ်ဖြစ်ဆုံးမဘူးတယ်တင်ဘူးတယ်အဲ့တော့ကျေးဇူးရှင်တွေလှူပါ တကယ်လို့ကိုကနေပြီးတော့ဆွမ်းချောင်းမပုတ်နိုင်ဘူးမလုနိုင်ပါဘူးဆိုရင်ကိုရဲ့စားစရာတောက်စရာယွာမှာပဲဖုံးပေးခဲ့ပါယွာမှာပဲနေခဲ့ပါယူမလာပါနဲ့ဒါဘုန်းကြီးအမြဲတမ်းပြောတာဒါရွဲ့ပြောတာလည်းမဟုတ်ဘူးရှင်ဖျားတို့လိုင်းနာစီခြင်းလို့ပြောတာအဲ့မေတ္တာထားရင်တော့ကောင်းတာပေါ့ဩငါအတွက်နဲ့ငါရဲ့ဆရာသမားတွေဖုံးပေးကြပါစေဒါမျိုးစိတ်ထားလေးနဲ့ယူလာရင်တော့ဝမ်းသာတာပေါ့မ ြန်ပြီးတော့ပြောတယ်ပေါ့အဲတချို့ကကြတော့မဟုတ်ဘူးယူတော့လာတယ်မယူပါနဲ့ဆိုတဲ့ယူလာတယ်ယူလာပြီးတော့ဘာလုပ်လဲအပေါင်းအသင်းလေးတွေနဲ့ဖွဲ့စားရတယ်သူတို့နဲ့မထားဘူးပေါ့ဒါလေးတွေအရှင်ဖျားတို့ဒီထဲမှာအများကြီးဖြစ်ဖူးပါလိမ့်မယ်အဲ့တော့ငါရဲ့မေတ္တာတရားဟာကျေးဇူးတိတက်ရရောက်ပါသလားဖရာလောင်းစိတ်တဲ့နယ်ချိန်ကြည့်ရင်သိချက်เสียရကောင်းတာဖရာလောင်းကသူ့ကိုကြွေမွေးတဲ့ပုံသားကိုတိရိစ္ဆာန်ဖြစ်နေတာတောင်းမှာငါဘလို့ကျေးဇူးဆက်နိုင်မလဲဆိုတဲ့စိတ်ကလေးရှိတယ်နော်ခုတော့ဒီရိုတို့တန်ခါတွေကတခါတည်းကမှဒီရိုတို့မြင့်မြတ်အောင်လို့ပြောပေးပါတယ်ဒါပေမဲ့ဘုန်းကြီးကိုယ်တိုင်ရောဘလောက်မြင့်မြတ်တယ်လဲတော့မမေးနဲ့ပေါ့တပီတော့လည်းပဲစူးစမ်းနေရတာပဲအဲ့တော့ဘာဖြစ်လဲဆိုတော့ဝိညာဉ်လွတ်ယုံလေးတွေယူတော့လာတယ်ဆွမ်းချောင်းတော့မပို့နိုင်ဘူးကိုပေါင်းလေးလေးနဲ့ကိုစားလိုက်တယ်အဲ့တော့ဆွမ်းချောင်းပို့လိုက်ရင်ဟောဆွမ်းချောင်းဘုန်းကြီးဆိုတာဘလောက်ကျေးဇူးများတယ်လဲရှင်ပြတို့ကြည့်နော်နောက်နာယကတွေကိုပေါ်မှာစာချပေးနေတယ်ဆုံးမပေးနေတယ်ဘလောက်ကျေးဇူးများတယ်လဲနောက်အောက်ကစာချတွေအမြဲတမ်းပဲသူ့တန်းနဲ့သူ့ချနေတယ်ចောင်းတက်ကြီးကျေးဇူးပြုနေတယ်ဒါလေးလှူလိုက်တဲ့အတွက်ကိုမှာဘလောက်ဂုဏ်နေမြောက်တယ်လဲမေတ္တာတရားကြီးဘလောက်ဖြစ်တယ်လဲကျေးဇူးတရားကိုဘလောက်ဆက်ရရောက်လဲခုတော့တပီးတော့တချို့သိနေရတယ်ယူလာပြီလို့ရှင်ဝီနီလုတ်ကလေးကိုယ့်အကူကိုယ့်ရွာသားလေးဖြစ်ဖြစ်ကိုယ့်ဖွဲ့လေးနဲ့ဖြစ်ဖြစ်စားလိုက်တယ်ဒါအပြစ်ကြီးတော့တပည့်တော်မပြောခဲ့ဘူးပါဘူးရှင်ပြတော်လည်းသိပါတယ်သို့တော့မေတ္တာတရားသိအားနေတာပဲစိတ်မကောင်းတော့ဖြစ်မိတာအမှန်ပါပဲအဲ့တော့ဒါလေးတွေရှင်ပြတော်လည်းစူးစမ်းပြီးတော့ပြင်ဆင်ခြင်းပါတယ်မေတ္တာတရားဆိုတဲ့သဘောလေးတွေကတိမ်မွေးနှူးညံ့မှုလေးတွေဖြစ်လာတာအဲစကားလေးတခွန်းနဲ့တပည့်တော်အတွင်းနေချက်ပြီးတော့ဒါမျိုးလေးတွေလိုက်တွေးလိုက်တဲ့အခါရှင်ပြတော်ကိုလည်းဒါမျိုးလေးတွေသိဖြစ်စေခြင်းတာကိုယ်တရားဝင်ယူတာတခုကိုကိုတခုခီးသွားမယ်ဆိုလို့ရှင်ဘလို့လုပ်တယ်လုပ်ပြီးလို့ရှင်ဆရာသမားတို့ဒီကဘလို့စီစဉ်ထားပါတယ်ဒါလေးလျှောက်တာဘာမှဝင်လေးစရာမရှိဘူးသို့တော့ဆရာသမားရဲ့နှလုံးသားထဲမှာတိတ်ပြီးတော့ကျင်းနေအားရတယ်နောက်ပြီးတော့မေတ္တာတရားတွေလည်းပို့ပြီးတော့ဖြစ်သွားတယ်အဲစောစောကဇလန်လေးဆက်ကြစို့တပီတော့စောစောကရှင်ပြတို့တန်ခါတွေမုံနေပါတယ်ယူလာတဲ့အခါကိုပေါင်းတင်းလေးနဲ့ကိုစားတာလေးတွေတတိယလို့ဩဖះလောင်းကြီးစိတ်တက်နေမြန်ကွာလိုက်တာကွာလို့လည်းပဲဒီလိုတူကတန်တရာထဲမှာကျင်လည်နေရတာဒါကတော့ဆန်းတော့ဆန်းတဲ့လုံမို့ပေါ့ကြိုးစားပြီးတော့ဖြစ်ကျင်စေခြင်းပါတယ်အဲ့တော့ဒီလိုတွေးလိုက်တဲ့အခါပုံသားကြီးကိုဘာပြောရလဲဆိုတော့အတင်ပုံသားတဲ့ဒီတထည့်ကြီးသွားပြီးတော့အလောင်းစားလုပ်ပါငွေတထောင်ကြီးတစ်ဆက်သေးဆက်ထားတဲ့တရေကျိုးတွေနဲ့တွဲထားတဲ့လှဲတရားကိုဘဲတွေကြောက်စရစ်တွေအပြည့်တင်ပြီးတော့ငါနွားလာရုံးလိုက်မယ်အဲ့တော့ဒါမျိုးလောင်းစားသွားလုပ်ပါဆိုတော့ပုံသားတထည့်နဲ့သွားလုပ်လောင်းစားလုပ်တဲ့အခါလှဲတိုင်းကြီးကတရားလောက်ရှိတယ်။လှဲပေါ်မှာတလဲတွေ၊ပဲတွေ၊ကြောက်စရစ်တွေဖြည့်ထားတယ်။အဲ့တော့ရုံးကနေကြတော့ပုံသားကြီးကသူကစိတ်ကလည်းရှင်လာလို့လားမသိပါဘူး။ဖះလောင်းကိုကုတ္တကုတ္တဆိုတဲ့စကားလုံးနဲ့ဟဲ့နွားယုတ်ဆိုဒါမျိုးပြောလိုက်တာပေါ့။ဟဲ့နွားယုတ်သွားစမ်းလိုက်စမ်းဟဲ့နွားယုတ်ရုံးလိုက်စမ်းနဲ့သွားပြောတော့ဖះလောင်းကရက်ပင်နေလိုက်တယ်။ရဲနေတော့ဘာဖြစ်လဲဝေတထောင်ရှုံးတော့တာပေါ့ရှုံးတော့ဝေတထောင်ဆိုတော့အဲ့ဒီခေတ်ကမနေတော့ပုံသားကြီးမှိုင်းနေတယ်နောက်မှိုင်းနေတာမြင်တော့ဖះလောင်းကသူတော်ကောင်းဆိုတော့စိတ်မချမ်းသာတော့ဘာဖြစ်လို့မှိုင်းတာလဲဒီလိုပဲငါ့ဝေတထောင်ရှုံးအောင်မင်းကလှုပ်တာဟုဆိုတော့တင်းကကျွန်ုပ်ကိုယုံမှမှုမရှိပဲနဲ့ဘာဖြစ်လို့နွားယုတ်လို့ပြောရတာလဲကျွန်ုပ်တင်းအိမ်မှာဘယ်အစာခွက်မြန်ခွဲဘူးတလေဘာရင်းမြန်ရိုက်ခွဲပြီးတော့ခြေထောက်နဲ့ကန်ကြောက်ပစ်ဖူးတလေမစွန့်တဲ့နေရာမှာဘယ်နေရာမှာကြင်ကြင်နေမြဲကျွန်တို့စွန့်ဘူးတလေမစွန့်ဘူးပါဘူးအဲ့တော့ဘာဖြစ်လို့ကျွန်တို့ကိုနွားရုပ်လို့ခေါ်မခေါ်ပါနဲ့ကျွန်တို့ကျေးဇူးဆက်ပါမယ်ဒီတခါ2000ကျေးလောင်းလိုက်ပါဆိုတော့ပုံသားကြီးကသွားလောင်းတယ်ဒီတခါတော့ပုံသားကြီးကဟဲ့ဖေးသားကြီးစသည်ဖြင့်ရင်ရင်ကြေးကြေးခေါ်လိုက်တာပေါ့ခေါ်ပြီးတော့ယုံလိုက်တဲ့တခါနွားရယုံလိုက်တဲ့ခါရှေ့ဆုံးလဲနေရာကိုနောက်ဆုံးတရားမြောက်လဲရရောက်အောင်ကြည့်ယုံပြလိုက်တော့ပုံသား2000ရသွားတယ်ဒါတက်နိုင်တယ်များကျေးဇူးဆက်လိုက်တာပဲနောက်မြတ်စွာဘုရားမနာပမေဝဘာတိယနာမနာပံကုဒါစနံတဲ့စကားပြောတဲ့အခါမှာသူများနဝင်းချိုမဲ့စကားပလီပလာပြောတာမဟုတ်ဘူးเนาะနဝင်းချိုမဲ့စကားနှလုံးသားမှာနုညံ့တိမ်မွေ့သွားမဲ့စကားမျိုးကိုရွေးချယ်ပြီးတော့ပြောပါမမြတ်နိုးစရာစကားကိုဘယ်တော့မှမပြောပါနဲ့ဆိုပြီးတော့မြတ်စွာဘုရားနောက်ဆုံးယဟန်တွေကိုတရားဟောသွားခဲ့တယ်အဲ့တော့ဒါလေးတွေကိုရှင်ဖျားတို့သင်ခန်းစာယူစရာအနေနဲ့ဒါတပည့်တော်အနေနဲ့ပြောခြင်းဖြစ်တယ်ဒါကြောင့်မို့ဒီလိုတို့အရာရာမှာတခါတည်းရင်ရှိတယ်တပည့်တော်အနေနဲ့ပြောတယ်ရှင်ဖျားတို့ရောက်လာတယ်ဘာလဲဆိုမန္တိသွားမယ်ဆိုရင်မန္တိသွားခြင်းလို့ဖျား ဲမေတ္တာရံဘလောက်ပါလဲကိုယ့်အကိုတွေးကြည့်တယ်နော်တကယ်ဆိုရင်ဘုန်းကြီးအနေနဲ့ဩတန်ခါ200ကျော်နဲ့ဆက်ဆံနေရတာတန်ခါ200ကျော်နဲ့ဆက်ဆံနေရတော့ထက်မေးတာတွေပါတွေလှုပ်ရှုပ်နေတယ်ဘုန်းကြီးလည်းပဲတင်ပြထားတာပဲဆိုပြီးတပည့်တော်မန္တလေးသွားချင်ပါတယ်ဗျာမျက်မှန်လှုပ်ချင်ပါတယ်ဗျာဘယ်ချင်းသွားပါမယ်ဗျာတခါတည်းဒါမျိုးလေးလျှောက်လိုက်ရင်ကိုယ့်ဘက်ကဘုန်းကြီးကတန်ခါများစုနဲ့ဆက်ဆံတာဧည့်သည်တွေနဲ့ဆက်ဆံရတာဘုန်းကြီးပင်မမှာပဲလေအားနေတယ်ဒါရှင်ပြားတို့လည်းသိတယ်ဘုန်းကြီးမှနားလေခဏတိုင်းထွက်ထွက်နေတာအဲ့တော့ဒါမျိုးမေတ္တာလေးနဲ့ပြောလိုက်တယ်ဆိုရင်ရှင်ပြားတို့ဘလောင်များကောင်းသွားမလဲဒါတပည့်တော်ရဲ့တောင်းတချက်ပါရှင်ပြားတို့လည်းတတ်နိုင်တယ်များဒါလေးတွေကိုဖြည့်ကျင့်ပေးနိုင်ရတော့အကောင်းဆုံးခုချိန်အထိတော့ဘာတွေတွေ့နေရတယ်အများစုကဆေးရုံသွားခြင်းလို့ဒါမျိုးပေါ့မန္တလေးသွားခြင်းလို့ဘာဖြစ်လို့ညာဖြစ်လို့ ਨੇ မေတ္တာကင်းမဲ့တာပေါ့အဲ့တော့ဇကားဟူရီတို့သုံးမျိုးသုံးစားခွဲခြားလိုက်လို့ရှိရင်စောစောကတပည့်တော်ဘာဖြစ်ပါတယ်ဗျာတပည့်တော်ဘယ်သွားမှာပဲတပည့်တော်နေရာကိုဘုသူ့ကိုခဏစားထိုးထားပါတယ်ဒါမျိုးဟာသိပြီးတော့တိမ်မွေးနူးညံ့တဲ့မေတ္တာတရားလို့ခေါ်ရတယ်အဲစောစောကဖျားလောင်းနွားလောင်းကိုဘုန်းကြီးတို့ဖျားလောင်းဖြစ်တဲ့နွားကိုသွားပြီးတော့ဟဲ့နွားရုပ်ဆိုတာဒါမျိုးကြတော့တိတ်ကြမ်းတမ်းလွန်သွားတယ်မြတ်စွာဘုရားကအာဘက်ပြင်ညက်ပြီးတော့ပြောရတယ်ဆက်ဘက်ကြီးတို့ဆိုရင်လည်းပဲဟာအသားမဲလိုက်တဲ့ကောင်ဟာအရှည်ကြီးစသည်ဖြင့်ဆဲနေတဲ့စိတ်နဲ့သွားပြောတဲ့ကဒါတွေကြတော့တိတ်ကြမ်းလွန်သွားတယ်ဒါကကြမ်းလွန်တဲ့ဇကာစောစောကဒီဥစဉ်လေးလျှောက်တဲ့သဘောမျိုးနဲ့မေတ္တာသဘောနဲ့သူ့နေရာမှာစားထိုးဖို့လာပြီးတော့တတိပေးလို့အနေနဲ့ပြောတဲ့ဇကာမျိုးဟာတိတ်သိမ်မွေးနူးညံ့တဲ့မေတ္တာသဘောတက်ရောက်တဲ့ဇကာအခုနကတန်ခါအများစုပြောနေတာကြတော့နူးညံ့မှုလည်းမရောက်ဘူးကြမ်းတမ်းအောင်အာဘက်တင်အောင်သို့မဟုတ်အပြစ်ဖြစ်လောက်အောင်ပြောသလားဒါလောက်လည်းမဟုတ်ဘူးသူကဘာသဘောဆိုအလဲလဲသဘောမေတ္တာရှိတာလည်းမဟုတ်သိပြီးတော့ဒီဆန့်ကျင်ဘက်ပြောတာလည်းမဟုတ်ဘူးဒါလေးတွေကိုရှင်ပြားတို့တပည့်တော်ကသိစေခြင်းလို့ပြောပြတာပါအဲဒီစကားလေးတခွန်းလျှောက်တာလေးတခွန်းနဲ့စိတ်ထဲမှာကြည်နူးမိတာနဲ့ရှားပြီးတော့တွေးရင်တွေးရင်နဲ့เจ้าရဲ့အမူအရာတွေစောစောကတန်ခါတွေစားစရာလေးတွေမယူခဲ့ပါနဲ့ဘုန်းကြီးကပြောတယ်ဘုန်းကြီးကြွေးပါမယ်တန်ခါကိုမလူနိုင်ယူဖို့မယူခဲ့ပါနဲ့ဘုန်းကြီးကမေတ္တာရက်ခံတယ်သို့တော့ဝီနီးလွတ်လောက်တာလေးတွေယူလာတယ်ယူလာပြီးတော့ကိုချင်းချင်းရော့အင်းနဲ့စားတောက်လိုက်တယ်တကယ်ကျေးဇူးရှင်ပုဂ္ဂိုလ်တွေကြမကြွေးနိုင်တဲ့သဘောဆိုတာဂျာတိတွေကနေနဲ့ကောက်ချက်ချရင်သွားရတယ်ဒါလေးတွေကိုရှင်ပြတို့ပြင်ပေးစေခြင်းပါတယ်ပြင်လဲပဲပြင်လိုက်မယ်လို့လည်းဘုန်းကြီးအနေနဲ့ယူဆပါတယ်အဲ့တော့ကိုစောစောကဖျားလောင်းတောင်မှကိုကြွေးမွေးထားတဲ့ပုံနာကိုတရိษံဖြစ်နေတာတောင်မှကျေးဇူးဆက်ကျင်နေတာပဲမိမိတို့ကတန်ဃာတော်ရှင်မြတ်တွေဖြစ်တယ်ဘုန်းကြီးကဘလို့ဖြစ်စေခြင်းတယ်လဲဘုန်းကြီးပြောတာတရားမှုရှိသလားမရှိဘူးလားတရားမှုရှိတယ်မျှတမှုရှိတယ်ဆိုရင်ငါတို့ဘလို့လိုက်နာနိုင်မလဲဒါမျိုးလေးတွေတွေ့လို့ချင်းရှင်ပြားတို့ရဲ့နှလုံးသားထဲမှာတိတ်ပြီးတော့နူးညံ့တိမ်မွေးတဲ့မေတ္တရာတရားလေးတွေပြေဝသွားပါလိမ့်မယ်ဒီလိုမေတ္တာတရားပြေဝလို့ချင်းဒီလိုလိုကြောင်းတတ်ရ200လဲပြဿနာမရှိ300လဲပြဿနာမရှိ400ဒီလဲဘာမှပြဿနာမရှိအချင်းချင်းမေတ္တာတရားနဲ့ရှင်းရဲပြီးတော့နေထိုင်လို့ရှိရင်ရေနဲ့နှုတ်ရေရောထားလိုက်တဲ့ကတသားတည်းဖြစ်တယ်လို့တသားတည်းဖြစ်ပြီးတော့စိတ်ချမ်းသာတာနဲ့ပရိယပฏิပတ်တာဝန်တွေကိုထမ်းဆောင်နိုင်ပါလိမ့်မယ်။ဒါကြောင့်မေတ္တာတရားအခြေခံပြီးတော့ကာယကံဝစီကံမနောကံများကိုကျင့်သုံးပြီးသာသနာအာဇာနည်များဖြစ်အောင်ကြိုးစားနိုင်ကြပါစေကုန်သတည်း။